ဖိုင်ဇာနဲ့ဂျာမန်ကုမ္ပဏီ BioNTech တို့ပူးတွဲထုတ်လုပ်တဲ့ကိုဗစ် -19 ကာကွယ်ဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတွက်ပထမဆုံးအကြိမ်အဖြစ်ခွင့်ပြုလိုက်ပါပြီ။ဒီကာကွယ်ဆေးဟာဘေးရန်ကင်းပြီးဗိုင်းရပ်စ်ကူးစက်မှုကိုအခိုင်အမာကာကွယ်နိုင်တယ်လို့အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကတောက်ကြနေမှာပြောပြီးအတည်ပြုပေးလိုက်တာပါ။အခုလိုပထမဆုံးကာကွယ်ဆေးကိုသုံးစွဲဖို့အတည်ပြုပေးလိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကဂုဏ်ယူပြောဆိုခဲ့ပါတယ်
။ Today our nation has achieved a medical miracle.We have delivered a safe and effective vaccine.
ဒီကနေ့မှာကျွန်တော်တို့နိုင်ငံဟာဆေးဘက်ဆိုင်ရာအမှန်ကန်အခြေအနေတခုအောင်မြင်ရရှိခဲ့ပါပြီ။ဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတခုကို6လအတွင်းမှာကျွန်တော်တို့ထုတ်နိုင်ခဲ့ပါပြီ။ဒါဟာသမိုင်းမှာအကြီးအမားဆုံးသိပ္ပံပညာရေးဆိုင်ရာအောင်မြင်မှုကြီးတခုပါ။ဒီဆေးဟာလူသန်းပေါင်းများစွာရဲ့အသက်ကိုကယ်တင်မှာဖြစ်ပြီးကာယရောဂါကိုသိမ့်မကြခင်မှာပဲလုံးဝချုပ်ငြိမ်းသွားစေမှာဖြစ်ပါတယ်လို့သမ္မတထရမ့်ကဗီဒီယိုရိုက်ကူးပြောဆိုပြီး Twitter ပေါ်မှာတင်ခဲ့ပါတယ်။အရေးပေါ်အခြေအနေဖြင့်အသုံးပြုဖို့ FDA ကအတည်ပြုပေးလိုက်တဲ့ကာကွယ်ဆေးကို24နာရီအတွင်းထိုးပေးမှာဖြစ်ပြီးအမေရိကန်နိုင်ငံသားအားလုံးအတွက်အခမဲ့ထိုးပေးမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ရဲ့အခုပြောဆိုချက်ကကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားတာနဲ့တော့ဆန့်ကျင်နေပါတယ်။အမေရိကန်နိုင်ငံသားအများအပြားကာကွယ်ဆေးထိုးရောက်ဖို့အတွက်ကနောက်ထပ်လာပေါင်းများစွာကြာနိုင်ပြီး COVID-19 ခြုံငှိမ့်သွားဖို့ဆိုတာကတော့အဝေးကြီးလို့သိတယ်လို့ကျန်းမာရေးပညာရှင်တွေတာဝန်ရှိသူတွေကပြောထားတာပါ။ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့ပထမရပ်ပေါင်းတရာအတွင်းမှာကာကွယ်ဆေးတန်းတရာထက်မနည်းထိုးပေးမယ်လို့ဒီသတင်းမှအစိုးရကကြေညာခဲ့ပြီးအခုကာကွယ်ဆေးကိုအတည်ပြုလိုက်တာနဲ့ပတ်သက်လို့တော့ဘာမှပြောဆိုရမရှိသေးပါဘူး